ရှမ်းပြည်နယ်မှာပုဂ္ဂလိကဘဏ်ကွဲသုံးခုပိတ်လိုက်ရတာဟာတောင်လမ်းကန်တီရန်နယ်လေကစီးပွားရေးလုပ်ငန်းတွေပေါ့ခွန်ကောက်ခံနေရတဲ့ဆက်နွယ်နေရဆိုတဲ့သတင်းတွေထွက်ပေါ်လာနေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။မူဆယ်မျိုးပေါ်ကဘဏ်ကွဲသုံးခုကိုဩဂုတ်လ18ရက်ကစပြီးခေတ္တပိတ်မယ်လို့ကမ္ဘောဒါဘဏ်ကသတင်းထုတ်ပြန်ခဲ့တာဟာတောင်လမ်းကန်တီရန်နယ်လေရဲ့အခွန်ကောက်ခံမှုနဲ့ပတ်သက်နေကြောင်းသတင်းတွေထွက်ပေါ်လာခဲ့ပါတယ်။ TNL အဖွဲ့ပြောခွင့်ရဗိုလ်မှူးသားကြီးကျော်ကတော့သူတို့အခြေဆိုင်လှုပ်ရှားနေတဲ့နေမီကစီးပွားရေးလုပ်ငန်းတွေအပေါ်ပုံမှန်အခွန်ကောက်လို့ရှိပေမဲ့ပိတ်လိုက်တဲ့ဘဏ်တွေကိုတော့အခွန်ဆောင်ဖို့အကြောင်းကြားထားရဆိုပြီးလူမှုကွန်ရက်ပေါ်မှာပြန်နေတဲ့စာကတော့သူတို့အဖွဲ့ကပြီးပို့တာမဟုတ်ဘူးလို့ပြောပါတယ
်။ဟုတ်ကဲ့ဆရာစာပြီးတော့ပြရတော့ကျွန်တော်ပြရတယ်။ပုံမှန်အဖြစ်တော့ကျွန်တော်ဒီနေ့ရမှာလို့ဖန်တယ်လို့ရှိပုံပါတယ်တော့ဘုကံပြရှိတယ်။အဲ့ဒါတော့အတန်းတနည်းကိုတကြိမ်ဆောင်ပြီးလို့ရှိရင်တော့ဒီစာပြီးသွားဖြစ်တယ်။သူကတော့ကျွန်တော်ရည်ရချက်တော့အဲဒီလိုမျိုးပေါ်မှာဘုံတော့ဘုံချောင်းအဲလူငန်းပေါ်မှာပြီးမသွားအဲဒီကိစ္စမှာအတော့ပါလာဖြစ်တယ
်။မူဆယ်မြို့နယ်ရဲတပ်ဖွဲ့မှဦးအောင်ကျော်ကတော့မူဆယ်ကမ္ဘောဒါဘဏ်ကွယ်တစ်ခုကိုအခွန်ဆောင်မှုအကြောင်းကြားစာပေးပို့ထားရဆိုတာသိရကြောင်းပြောပါတယ်
။ဘာလို့တော့ဘုံလုံးမပါဘူးလဲသူလေကျွန်တော်သိရတော့ကမ္ဘောဒါဘဏ်ပြစ်ကိုတော့အဲ့မှာ TNN ရနေတော့မှာ TNN ဆိုတာကျွန်တော်တို့သိရတော့ဗျာဒီဥစ္စာတော့ဟိုအဖွဲ့ကြီးပြစ်စ်တယ်ပေါ့အဲ့ဒီအဖွဲ့ကနေတော့မှာစာပေးရလို့တော့ပြောတဲ့အတွက်ကျွန်တော်တို့လည်းအဲ့မှာလုံလုံရေးပါညာထားတာတော့ရှိတာပေါ့နော်
ကျန်တဲ့ကမ္ဘောဒါဘဏ်ခွဲတွေကတော့လုံခြုံရေးကင်မရာအပြင်တခြားပြင်ဆင်ရေးတချို့အတွက်လုံးဝမပိတ်ရတာလို့ပြောပါတယ်။ဘဏ်ခွဲတွေပိတ်ရရဲ့အကြောင်းနဲ့ပတ်သက်လို့ကမ္ဘောဒါဘဏ်ကိုဆက်သွယ်ခဲ့ပေမယ့်မရခဲ့ပါဘူး။မူဆယ်ခရိုင်လက်ထောက်ညွှန်ကြားရေးမှူးဦးမောင်မောင်တန်းကတော့ဒါနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုပြည်နယ်အစိုးရအဖွဲ့ကိုတင်ပြထားတယ်လို့ပြောပါတယ်။သတင
်းသက်တာကဘဏ်ခွဲချက်၃လပိတ်မယ်လို့ဆိုထားတယ်ဗျ။ကမ္ဘောဒါဘဏ်လေးပိတ်မယ်လို့ကျွန်တော်တို့ဒီနေ့မှလည်းသိတာဗျာနော်။ဟုတ်ရဲ့ဒီတော့ကတော့သတင်းကြရဲဆိုရတဲ့သတင်းမှမှမူစီတော့ကျွန်တော်ကအစိုးရဖွဲ့ပါညာတင်တာရှိတာသူပုံမှန်လုံခြုံရေးပြင်ကိုလုံခြုံရေးပို့ဆောင်ရတာပေါ့နော
်အစိုးရကတော့ဗန်ဒီကိုဒေတာလုံခြုံရေးစိတ်ချရရဲဆိုမှဖုံးဝင်ပေးခဲ့တာဖြစ်ကြောင်းဘိုးဘန်ဒူဥက္ကဋ္ဌဦးစိုးမင်းကဖူယိုရီကိုပြောပါတယ
်ဗန်ဒီကတော့သူတို့လုံခြုံရေးပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ကဟိုဖုံးဝင်ပြီးပေရန်နေဒေတာကလုံခြုံရေးဒီအဖွဲ့ရန်နေပြီးတော့သာလုံခြုံမှုရှိရဲဆိုတဲ့အမျိုးနဲ့ဖွင့်ဖို့ဖွင့်ပြခဲ့တာပေါ့ဆိုတော့အချိန်ဒီပေါ်မှာမူတည်ပြီးတော့ဒါကတော့လုံခြုံရေးအပိုင်းနဲ့ဖြစ်တဲ့အတွက်သူတို့လုံခြုံရေးလိုအပ်တဲ့ solution တော့သက်ဆိုင်ရာဌာနတွေအားဖြင့်ဆောင်ရွက်ကြဖို့ရှိပါလေ
ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့ကမြန်မာတရုတ်နယ်စပ်ကုန်သွယ်ရေးမှာအချက်အချာကြသလိုမြန်မာစီးပွားရေးဘဏ်နဲ့ညဝတ်ဒီဘဏ်အပါအဝင်တခြားပုဂ္ဂလိကဘဏ်လုပ်ငန်း10ခုကျော်ရှိပါတယ်ကမ္ဘောဒါနဲ့လက်နက်ကိုင်အဖွဲ့ဝင်တွေနေမီစုမိုးထားရဲ့ရှမ်းမြောက်ဒေသတချို့မှာလုံခြုံရေးအရာမကြခဏဆိုသလိုဘဏ်တွေပိတ်လိုက်ရတာမျိုးရှိခဲ့ပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေပြပို့ထားတာပါ။